အာဖဂန်နစ္စတန်မှာအသက်5နှစ်အောက်ကလေးငယ်တွေအတွက်တနင်္ဂနွေလုံးအတိုင်းအတာရ4ရက်ကြာမဲ့ပိုလီယိုကာကွယ်ဆေးထိုးပေးရေးအစီအစဉ်ကိုနိုဝင်ဘာ10ရက်တနင်္လာနေ့စတင်မှာဖြစ်ကြောင်းတာလီဘန်ထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်လူထုကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။တာလီဘန်ဒီအာဖဂန်ကိုမထိန်းချုပ်ခင်လွန်ခဲ့တဲ့3နှစ်အတွင်းတာလီဘန်ထိန်းချုပ်ဒေသထဲမှာကုလသမဂ္ဂကာကွယ်ဆေးထိုးအဖွဲ့တွေတင်တဆင်းစီထုတ်ပေးတဲ့အစီအစဉ်လုပ်ငန်းကိုတားမြစ်ပိတ်ပင်ခဲ့ဘူးတာပါ။ဒီကုလသမဂ္ဂအဖွဲ့တွေဟာအရင်အာဖဂန်အစိုးရအတွက်ရောအနောက်နိုင်ငံတွေအတွက်ပါတရှိုးလုပ်ခဲ့တယ်ဆိုတဲ့တန်တရားနဲ့တားမြစ်ခံရတာဖြစ်ပါတယ်။ဒီလိုတားမြစ်မှုကြောင့်အာဖဂန်ကလေးငယ်3.3%လောက်3နှစ်ကြာကာလအတွင်းကာကွယ်ဆေးမထိုးရတဲ့အတွက်မတန်ဆွမ်းတာတွေတည်ဆုံးတာတွေဖြစ်ရတယ်လို့ပြောဆိုကြပါတယ်။